ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်တာဝါအဆောက်အဦဆောက်လုပ်ဖို့ကြိုးပမ်းခဲ့ရတယ်ကိုလွတ်တော်မှာလိမ့်လဲထွက်ဆိုဖို့သမ္မတဒေါ်နယ်ထရမ့်ကသူ့ရှေ့နေကိုညွှန်ကြားခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။သမ္မတနဲ့သူ့ရဲ့ရှေ့နေဟောင်းမက်ကယ်ကိုဝင်တို့အကြောင်းဖော်ပြထားတဲ့သတင်းကိုတော့အမည်မဖော်လိုတဲ့ပြည်သူ့ဆွေးနွေးတရားဝင်စုမှုရရှိနေကိုကူကပီဘတ်စ်ဖီသတင်းဌာနကမနေ့နောက်ပိုင်းမှာဖော်ပြခဲ့လိုက်တာပါ။ရုရှားနဲ့ပတ်သက်တာတွေကိုလွတ်တော်မှာလိမ့်လဲထွက်ဆိုဖို့သမ္မတကညွှန်ကြားခဲ့တဲ့အကြောင်းအထူးဆုံးသစ်ဆေးမှုရောဘတ်မူလာကိုရှေ့နေကိုဝင်ကပြောခဲ့တယ်လို့လည်းကူကရေးသားထားပါတယ်။ဒါနဲ့မှာကိုကဖော်ပြသူလုံချွေရရှိနှူးဟာအမှုကိုစုံစမ်းစစ်ဆေးရမှာပါဝင်သူတွေဖြစ်တဲ့အကြောင်းလဲသတင်းကဖော်ပြထားတာပါ။ Trinity to ဆောက်လုပ်ရေးစီမံကိန်းကိုကြီးကြပ်ဖို့တာဝန်ပေးထားတဲ့သမီး Ivan ကနဲ့တာဖြစ်သူ Donald Junior တို့ကိုလည်းရှေ့နေကိုဝင်ကအင်ချမ်းမြေလုပ်ငန်းနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေအသေးစိတ်ကိုပုံမှန်စီရင်ခံခဲ့ရတယ်လို့လည်းသတင်းကရေးပါတယ်။ချိန်ထဲမှာပဲရုရှားနဲ့စစ်ဆန်ညှိနှိုင်းနေတဲ့သတင်းချက်လက်တွေကိုလည်းရှေ့နေကိုဝင်ကအစီရင်ခံရတယ်လို့ဆိုပါတယ်။သမားရွေးကောက်ပွဲမှာနိုင်ရခဲ့တဲ့သမားထရန့်ကတော့ရုရှားနဲ့ပေးယူလုပ်ခဲ့တာဘာတစ်ခုမှမရှိတဲ့အကြောင်းပြောဆိုထားတာပါ။ရုရှားနဲ့ပတ်သက်ခဲ့တာတွေကိုလွတ်တော်ရေးရာကော်မတီရှေ့မှာလင်းလဲဖုံးပြဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကအကြီးမားဆုံးဆွဆွဲချက်တစ်ခုဖြစ်တဲ့အတွက်မှန်ဆိုတာဖော်ထုတ်နိုင်လိုအပ်တယ်လို့စောင့်ရတော်မှာဖြစ်တဲ့အကြောင်းလဲအောက်လွတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒီမိုကရက်လွတ်တော်ကိုလည်းအတန်ရှစ်ကတူတာလူမှုကွန်ရက်ကနေပြောဆိုထားပါတယ်။တက်ဆက်ပြည်နယ်ကိုစားပြုအောက်လွတ်တော်အမတ်ကျောကင်းကက်စထိုကလည်းတရင်မှာပေါ်ပြထားတဲ့အတိုင်းသာမှန်ခဲ့မယ်ဆိုရင်သမ္မတထရန့်ယာရူကနှုတ်ထွက်ဖို့နဲ့ဒီလိုမှမဟုတ်ရင်တော့အရေးယူခံရမှာဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။